မေရိကန်နိုင်ငံရေးစစ်တမ်းတွေအရသမ္မတလောင်းရွေးချယ်မှုတွေမှာပါတီကြီးနှစ်ခုစလုံးကရှေ့ကပြေးနေတဲ့ကိုယ်စားလှယ်လောင်းနေဖြစ်ကြတဲ့ Republican Party ကဒေါ်နယ်ထရမ့်နဲ့ Democratic Party က Hillary Clinton တို့နှစ်ဦးဟာဒီကနေ့ပြည်နယ်ပေါင်း၅ခုမှာကျင်းပမဲ့ရွေးချယ်မှုတွေမှာအနိုင်ရဖို့အလားအလာရှိနေတဲ့အတွက်သူတို့ပါတီအသီးသီးကိုကိုစားပြုရှင်ပြိုင်နိုင်မဲ့သမ္မတကိုယ်စားလှယ်လောင်းနေဖြစ်လာဖို့ပုံမူနှိစက်လာနေပြီလို့ဆိုပါတယ်တနင်္လာနေ့ကထွက်ပေါ်လာတဲ့လူလူစစ်တမ်းတွေအရအင်ချမ်းမြေလုပ်ငန်းရှင်ဘီလီယနာသထေးကြီးလက်ဖြင့်ရွေးကောက်တင်မြှောက်ခံရတဲ့ရုံးတွေမှာတာဝန်ထမ်းဆောင်ပူးခြင်းလည်းမရှိသေးသူဒေါ်နယ်ထရမ့်ဟာတိုင်းပြည်အရှေ့တောင်ပိုင်းကအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့ဖလော်ရီဒါပြည်နယ်မှာတည်တည်တာတာအသာစီးရနေတယ်လို့ဆိုပါတယ်အဲ့ဒီပြည်နယ်အတွက်ထရမ့်ဟာသူ့ရဲ့အနီးစပ်ဆုံးပြိုင်ပွဲဖြစ်တဲ့အထက်လွှတ်တော်အမမာကိုရူဘီယိုကိုအလွယ်တကူအနိုင်ရနိုင်တဲ့အနေအထားမှာရှိနေပြီးတခြားပြိုင်ပွဲတွေဖြစ်ကြတဲ့တက္ကသပြည်နယ်အထက်လွှတ်တော်အမတက်ခရုစ်နဲ့အိုဟိုင်းယိုပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ကေးစစ်တို့လည်းတည်သားစွာအသာစီးရနေတာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီဘက်မှာတော့နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကအင်္ဂါနေ့ကျင်းပမဲ့ပါတီတွင်းရွေးချယ်မှုတွေမှာပြိုင်ပွဲအထက်လွှတ်တော်အမဘာနီဆန်ဒါစ်တဲ့အသာစီးရနေတယ်လို့လူလူစစ်တမ်းတွေမှာဖော်ပြထားပါတယ်။